ယူကရိန်းနိုင်ငံအတွင်းရုရှားတပ်ဖွဲ့တွေရဲ့ရက်စက်တဲ့လုပ်ရတဲ့ဟာစစ်ရာဇဝမှုမှုမြောက်ပြီးအရေးယူဖို့လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းအမေရိကန်အစိုးရအမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆယ်လီဗန်ကမနေ့ဧပြီလ4ရက်နေ့ကအင်ဗျူတော်သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်ဒါပေမဲ့လည်းလူမျိုးရုံးတပ်ဖြတ်မှုအဖြစ်တော့မတတ်မတ်သေးတဲ့အကြောင်းမြန်မာနိုင်ငံအခြေအနေနဲ့နှိုင်းယှဉ်ပြီးပြောဆိုသွားပါတယ
် Rohingya in Burma constitute a genocide that was a lengthy process
မြန်မာနိုင်ငံမှာ Rohingya တွေအပေါ်အစုလိုက်တပ်ဖြတ်မှုတွေဟာလူမျိုးရုံးတပ်ဖြတ်မှုမြောက်တယ်ဆိုပြီးအမေရိကန်နိုင်ငံရဲ့ဌာနကမကြသေးခင်ကပဲတတ်မှတ်ခဲ့ပါတယ်လူတွေအစုလိုက်တည်ဆုံမှုတွေ Rohingya တွေတဲကလူဦးရေအစိတ်အပိုင်းအတော်များများကိုဖန်စီချုံနောင်နာတွေစတဲ့အချင်းအတော်ကြာရယူခဲ့တဲ့တက်တဲ့အထောက်ထားတွေကိုအခြေခံပြီးသတ်မှတ်ခဲ့တာဖြစ်ပါတယ်လို့အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆယ်လီဗန်ကပြောဆိုသွားတာပါရိုဟင်ဂျာဆိုတဲ့အမည်ကိုအသေးမှမပြုတဲ့မြန်မာနိုင်ငံအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နှစ်ပေါင်းများစွာကျူးလွန်ခဲ့တဲ့ညှဉ်းပန်းနှိပ်စက်မှုတွေဟာလူမျိုးရုံးတပ်ဖြတ်မှုမြောက်တယ်ဆိုပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြီးခဲ့တဲ့မတ်လ21ရက်နေ့မှာသတ်မှတ်ကြေညာခဲ့ပါတယ်ယူကရိန်းမှာရုရှားကလူမျိုးရုံးတပ်ဖြတ်မှုကျွလွန်တယ်မကျွလွန်ဘူးဆိုတာကိုသတ်မှတ်ရမှာလဲဒီလိုအလားတူသတ်မှတ်တဲ့ဘောင်းအတွင်းတစ်ဆက်တစ်ဆက်ထဲရထားတဲ့အထောက်အထားအချက်အလက်တွေကိုအခြေခံပြီးဆုံးဖြတ်မှာဖြစ်တဲ့အကြောင်းနဲ့စောင့်ကြည့်နေတဲ့အကြောင်းဂျိတ်ဆယ်လီဗန်ကပြောပါတယ်အခုအချိန်ထိတော့လူမျိုးရုံးတပ်ဖြတ်မှုမြောက်တယ်လို့မသတ်မှတ်သေးတဲ့အကြောင်းနဲ့ကျွလွန်ခဲ့တဲ့ရက်ဆက်တဲ့ရာဇဝမှုတွေအတွက်အရေးယူပိတ်ဆို့မှုတွေထပ်ပြီးချမှတ်မယ်အကြောင်းပြောဆိုသွားပါတယ်ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကတော့ယူကရိန်းနိုင်ငံမှာအရတားတွေတည်ဆုံနေတဲ့ရုရှားတပ်တွေရဲ့ရက်စက်တဲ့လှုပ်ရက်တွေလူမျိုးရုံးတပ်ဖြတ်မှုမြောက်တယ်ဆိုပြီးပြောဆိုပါတယ်ခင်ဗျာ